ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
မင်္ဂလာပါတူတူမလေးတို့ရေလို့နှုတ်ခွန်းဆက်တိုင်ရင်ဒီတစ်ပတ်ကြည်မေအစီအစဉ်ကိုအစပြုလိုက်ကြအောင်တူတူမလေးတို့ရေတို့တွေဟာအမြဲတမ်းပဲမတွတ်မယွတ်တတ်တဲ့စိတ်တွေမွေးမြူထားဖို့လိုတယ်တို့တွေမကြကနာပြောကြတယ်ဒီရာကိုတော့လုံနိုင်မယ်မထင်ဘူးလုံနိုင်ပါတယ်ဒါတော့မတတ်နိုင်ဘူးထင်တယ်ကွဘာကြောင့်မတတ်နိုင်ရမှာလဲကွဘလို့မှမဖြစ်နိုင်ဘူးဗျာစူးစမ်းကြည့်ရင်ဖြစ်ချင်းဖြစ်မှာပေါ့ဒီရာတွေဟာတို့တွေစီမှာရှိတတ်တဲ့မတူညီတဲ့ခံစားမှုနဲ့သဘောထားအမြင်တွေပဲဖြစ်တယ်အဆိုးဘက်အပြက်ဘက်မဖြစ်နိုင်တဲ့ဘက်ကသဘောထားအမြင်နဲ့အကောင်းဘက်အပြုတ်ဘက်ဖြစ်နိုင်တဲ့ဘက်ကသဘောထားအမြင်ကောင်းတဲ့မှာဆွဲနေတဲ့သဘောထားအမြင်ပေါ်မူတည်ပြီးအရာရာကိုလှုပ်ရှားလုတ်ကင်တတ်ကြစမြဲဖြစ်တယ်။ဒါမှမဟုတ်မလှုပ်မရှားမလုတ်ကင်ပဲနေကြတတ်တယ်။အဲ့ဒီအခါဘာကိုတွေ့ရမလဲဆိုရင်ရဲဝံစွန့်စားသူထွက်ပြေးတင်းရှောင်သူအားထုတ်ကြိုးပမ်းသူအားလျှော့ပြီးနောက်ဆုတ်သူစွမ်းဆောင်အောင်မြင်သူမဖြစ်မြောက်မအောင်မြင်သူဆိုပြီးကွဲကွဲပြားပြားဖြစ်သွားမှာဖြစ်တယ်။ဥပမာတစ်ခုပြောပြခြင်း ਨੇ တခါကပုပ်ပြဟံမင်းရဲ့ဗက်တီကန်မြို့တော်မှာရှိတဲ့ဘုရားရှိခိုးကျောင်းမျက်နှာချက်မှာပကြီးပညာရှင်မိုက်ကယ်အန်ဂျေလိုရဲ့လက်ရာပကြီးကားတွေရှိတယ်။အဲ့အထဲမှာလူငယ်လေးတယောက်ဟာအိယာမလူသံကြီးတယောက်ကိုကြောပေါ်ခွစီပြီးဓားနဲ့ခုတ်ပိုင်းနေပုံတစ်ခုဖြစ်တယ်။အဲ့ဒီပုံကတော့ဂန်ဒဝင်မှာအင်မတန်ထင်ရှားတဲ့ဒါဝိဒ်နဲ့ဂေါလျာတို့ရှင်ပြိုင်တိုက်ခိုက်ရမှာဒါဝိဒ်လေးအနိုင်ရသွားတယ်။တူတူမလေးတို့ရေဒီပကြီးကားချက်ထဲမှာပါတဲ့ဖြစ်ရလေးကိုကြည့်မိအကျဲတွင်ပြောပြမယ်နော်။ဟိုးလွန်ခဲ့တဲ့နှစ်ပေါင်း300ခန့်ကအရှိအလေပိုင်းဒေသမြေထဲပင်နဲ့အရှိဘက်ကမှာဣသရေလနဲ့ဖိလိတိလူမျိုးနွယ်နှစ်ခုစစ်ခင်းရန်ပြင်နေချိန်မှာအေလာဂျိုင်းဝမ်ဂျားခေါ်တဲ့နေရာရဲ့တစ်ဖက်ချက်တောင်ကုန်းပေါ်မှာဣသရေလတပ်နဲ့ဖိလိတိတပ်တွေတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတယ်။ဖိလိတိတပ်တွေကဂေါလျာဆိုတဲ့အမတန်ခွန်အားကြီးတဲ့ဘလူးကြီးနဲ့တူတဲ့လူတယောက်ရှိတယ်။အဲ့ဒီလူကြီးဟာခန္ဓာကိုယ်မှာကြေးဝါလေကိုဝတ်ဆင်းကြေးဝါခမောက်ကြေးဝါခြေကားတို့နဲ့ဖုံးအုပ်ကာကွယ်ထားတယ်။ခါမှာဓာတ်တလက်ချိတ်ထားတယ်။လက်ထဲမှာလည်းတန်သွားတက်ထားတဲ့အေယာမလှန်ကြီးတစ်ချောင်းကင်ဆောင်ထားတယ်။ဂေါလျာကြီးကအလေးချိန်ပေါင်900အရက်ပေကကိုယ့်ပေကိုယ့်လက်မှရှိတယ်။အမတန်လေးလံတဲ့ကြေးဝါအင်ကြီးလည်းဝတ်ထားပြန်တော့တကယ်ဘလူးကြီးတကောင်လို့ဖြစ်နေတယ်။အဲ့ဒီဘလူးကြီးဟာသူ့တက်ထဲကထွက်ပြီးတစ်ဖက်ကရန်သူတွေကိုစီးကျင်းတိုက်ဖို့စိန်ခေါ်တယ်။ဣသရေလဘက်ကဘယ်သူမှမလှုပ်ရဲဘူးမထွက်ရဲဘူးပေါ့။အာလုံးကြောက်ရွံ့တုန်လှုပ်နေကြတဲ့အချိန်မှာဒါဝိဒ်ဆိုတဲ့တိုးကြောင်းကားကြီးကအဲ့ဒီအကြောင်းကိုကြားတဲ့အခါအယံစိတ်ဝင်စားသွားတယ်။ဒီဂေါလျာဆိုတဲ့ဘလူးကြီးရဲ့ခွန်အားကြီးထွားပုံကြောက်မဲ့ဖွယ်ကောင်းပုံနဲ့သူကြားဘူးနားဝါရှိခဲ့ဘူးသူဖြစ်တယ်။ဒါဝိလေးဟာသူ့အကိုတွေကိုဒီဂေါလျာဟာဘလို့အစွမ်းဆက်ရှိလဲလို့မေးတဲ့အခါမှာရှာရှည်တယ်ဆိုပြီးအကိုရဲ့အော်ငေါက်ချင်းကိုတောင်ခံလိုက်ရတယ်။ဒါပေမဲ့ဒါဝိလေးဟာဒီဘလူးကြီးနဲ့တိုက်ခိုက်လို့ကြောင်းကြေညာလိုက်တယ်။ဒါကိုရှောလူမင်းကြီးကြားတဲ့အခါမှာဒါဝိကိုဆင့်ခေါ်လိုက်တယ်။ဒါဝိလေးကိုမြင်တော့ရှောလူမင်းကစိတ်ပြတ်သွားတယ်။အမလီမင်းလို့ကလေးလေးခန္ဓာကိုယ်သေးသေးလေးကဒီလောက်ကြီးတဲ့ဘလူးကြီးကိုမတိုက်နိုင်ပါဘူးလို့ပြောလိုက်တဲ့အခါသူဟာဖျားသခင်ရဲ့စွမ်းအားနဲ့အနိုင်ယူနိုင်ကြောင်းယုံကြည်စိတ်ချစွာနဲ့ပြန်ပြောတယ်။သူတိုးကြောင်းနေတုန်းကခြင်သေးနဲ့ဝဲဝံကိုတိုက်ခိုက်တာအောင်မြင်ခဲ့ဘူးတယ်။ခြင်သေးပါးစပ်ထဲကရောက်သွားတဲ့တိုးလေးရဲ့အသက်တောင်ကယ်ခဲ့ဘူးတယ်။ဝဲဝံနှုတ်ခေါင်းမွေးကိုကင်ပြီးပောက်ခဲ့ဘူးကြောင်းကိုလည်းဘယင်ကိုပြောပြလိုက်တယ်။ဒီအခါမှာသူအမတန်အားကိုးရတဲ့ဖျားခင်ဘုံတကုတ်အစွမ်းကိုလူများရှင်မှာတက်တည်ထူခြင်းလို့ဒီဘလူးကြီးကိုတိုက်ခတ်ခွင့်ပေးပါလို့ထပ်မံတောင်းခံတဲ့အခါရှောလူမင်းသဘောတူလိုက်ပြီးရင်းဆိုင်တိုက်ခိုက်ဖို့စစ်လက်နဲ့ပစ္စည်းတွေအင်ဂျီတွေထုတ်ပေးတယ်။ဒါပေမဲ့ဒါဝိတ်လေးကဘာမှမပြူချောမွတ်တဲ့ကြောက်လောက်စလုံးလေး၅လုံးနဲ့လောက်လွဲကိုကိုင်းပြီးဂေါလျာကြီးကိုရင်းဆိုင်ဖို့ရောက်လာတယ်။ဘလူးကြီးဂေါလျာဒါဝိတ်လေးကိုတွေ့တဲ့အခါသူကိုဣသရေလလူမျိုးတွေမထီမျက်မြင်ပြုတ်တယ်လို့ခံယူပြီးဒါဝိဒ်လေးကိုမင်းကိုငါစားပြစ်မယ်လင်းဒါစာကြွေးပြစ်မယ်လို့ကြင်ဝါချင်းချောက်လိုက်တယ်ဒါဝိဒ်လေးကလည်းမင်းကိုငါမကြောက် ငါဟာကောင်းကြည်ဘူးကြည်အရှင်ထာဝရဖျားရဲ့နာမပါပြီးလာတာဆိုပြီးဂေါလျက်ကိုလောက်စလုံးနဲ့ပြစ်လိုက်တာဂေါလျက်ကြီးနှစ်ဖူးထိပြီးမှောက်ရဲလဲပြီးကြပါတော့တယ်ကွယ်အဲ့ဒီခါဒါဝိတ်လေးကဂေါလျက်သားကိုအမြန်ဆွဲထုတ်ပြီးလေပင်ပိုင်းဖြတ်လိုက်တာဂေါလျက်ကြီးသေးပါလေရောဘလူကြီးတည်တဲ့အခါဖိလိတိစစ်သားတွေထွက်ပြေးကုန်ရောဣသရေလတွေကလိုက်လံချေမှုန်းကြတယ်အင်းအားနေတဲ့ဒါဝိတ်လေးဟာအဖဖျားရှင်ထံမှခွန်အားတွေရပြီးဂေါလျက်ကိုနိုင်ခဲ့သလိုဣသရေလတွေဖိလိတိလူမျိုးကိုအနိုင်ရရှိခဲ့တယ်။ဒူတူမာလေးတို့ဒီဖြစ်ရပ်လေးကိုကြည့်ရင်ဣသရေလတွေကဒီလောက်ကြီးမားတဲ့သတ္တဝါကိုမြင်ပြီးတုန်လှုပ်ချောက်ကြားကြတယ်။ရေမဆန်ရဲကြဘူး။သွားရင်ဆိုင်ရင်မရှိမလားသေပွဲဝင်ရမှာကိုမုတ်ချသလိုယူဆပေမဲ့ဒါဝိတ်လေးကတော့ဒီသတ္တဝါကိုဘလို့ဘယ်ပုံနဲ့နိုင်နိုင်မလဲဆိုတဲ့အာယုံကိုသူရတယ်ဒါဝိနဲ့ဣသရေလစစ်သားတွေကြာအကြီးမားဆုံးကြွားချချက်ကတော့စိတ်ဓာတ်ပဲဖြစ်တယ်ဒါဝိမှာနောက်မတွတ်တဲ့စိတ်မျိုးရှိတယ်သူ့မှာရဲဝံ့စွာစွန့်စားခဲ့ဘူးတဲ့အတွေ့အကြုံတွေလည်းရှိခဲ့ဘူးတယ်သူ့အတွက်စိတ်ချမှုအရှိဆုံးကတော့အသက်ရှင်တဲ့ဖျားကိုအားကိုးခြင်းပဲဖြစ်တယ်ဒါဝိဖျားဟာစစ်မှုကိုပိုင်တော်မူတယ်ဒါဝိဖျားရဲ့တကူတော်နဲ့တိုက်ရင်အောင်မြင်မယ်ဆိုတာသူလုံးဝယုံကြည်လက်ခံထားတယ်ထောင်ရဖျားကိုကိုးစားတဲ့ဒါဝိတ်လေးကအစုံးမှကြီးမားတဲ့ဘလူးကြီးကောလျက်ကိုအောင်နိုင်ခဲ့ခြင်းဖြစ်တယ်။တူမာလေးတို့ရေမင်းတို့ရဲ့အသက်တာမှာလည်းဘလူးကြီးလိုကြီးမားတဲ့ပြဿနာအမျိုးမျိုးအခက်အခဲအမျိုးမျိုးနေတူဝါကြုံနေရမှာပဲဖြစ်တယ်။မကြောက်ပါနဲ့။ထောင်ရဖျားကိုကိုးစားပါထောင်ရဖျားထန်တော်ပါမှာခွန်အားကိုတောင်းယူပြီးတိုက်လှန်လို့ရှိရင်အောင်မြင်မှုကိုရမယ်ဆိုတာကိုဒီနေ့ဒါဝိတ်လေးကမင်းတို့ကိုတက်တည်ထူပြလိုက်ပြီးဖြစ်တယ်။ဒါဝိဖျားရှင်ကအားနေတဲ့အခါစုံလင်တတ်တယ်လို့တမန်တော်ကြီးရှင်ဘောလူခုလိုပြောထားတယ်။ငါယေရှုသည်သင်ဖို့လောက်ပြီ။ငါတကူသည်အားနေခြင်းအပြစ်၌စုံလင်တတ်၏လို့မှာကြားထားလို့တို့တွေဖဖျားရှင်ခွန်အားနဲ့ပြဿနာအမျိုးမျိုးအခက်အခဲအမျိုးမျိုးကိုကျော်လွှားကြအောင်လို့ခွန်အားပေးတိုက်တွန်းရင်းကြီးမီအစီအစဉ်ဒီမှာပဲရပ်နားလိုက်ပါတော့မယ်ကွယ်။